2022ခုနှစ်အောက်တိုဘာလ20ရက်အလှည့်ကျဥက္ကဋ္ဌနေရာကိုကမ္ဘောဒီးယားဆီယာနေလွှဲပြောင်းရယူခဲ့ပါတယ်။အာဆီယံဖွဲ့အနေနဲ့ဖြည့်ရှင်းရမယ့်ဒေတာရင်းပြဿနာတွေထဲမှာဆက်နာတင်းထားတဲ့မြန်မာနိုင်ငံအရေးကတခြားကိစ္စတွေကိုလွှမ်းမိုးထားနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာပြည်မှာစစ်တပ်ကတိုက်ခိုက်ခံတွေကိုနှိမ်နင်းနေလို့လူထောင်နဲ့ချီယာညှ ိုင်ငံတကာလေးလာရေးဌာနကရှစ်တောင်အရှာကြီးကကျွမ်းကျင်သူအန်ဒရီကာနတ်တာလက်ကဝါကတော့အခုလိုသုံးသပ်ပါတယ်
you know we're only a very short period of time into
Okara Dawan ကိုအင်ဒိုနီးရှားစတဲ့ထန်းဆောင်တာကအချိန်တိုလေးပဲရှိပါသေးတယ်ဒါပေမဲ့မြမအကြက်တဲကိုဘလို့ချင်းကံမလဲဆိုတဲ့လမ်းကြောင်းချပြတာတွေကိုစတွေ့မြင်နေရပါပြီအကြီးတန်းအရာရှိတွေရဲ့ထုတ်ပြန်ချက်အတော်များများကိုတွေ့ခဲ့ရပါတယ
်ပြီးခဲ့တဲ့ဇန်နဝါရီတုန်းကလည်း Davos ကကမ္ဘာစီးပွားရေးဖိုရမ်မှာအင်ဒိုနီးရှားရေကြောင်းရေးရာနဲ့ရင်းနှီးမြှုပ်နှံမှုဆရာဝန်ကြီးလူဟုတ်ဘန်ဆာပန်ချေတန်ကဤချင်းပြည်မိသူတွေကိုဥဆောင်ခွင့်ပေးဖို့မြမစစ်တပ်ခေါင်းဆောင်တွေနဲ့ဘေးဖယ်ပေးချိန်တန်ပြီလို့တောက်ဆိုခဲ့မှုပါတယ်အချိန်ထဲမှာပဲစစ်တပ်ကလည်းရပ်ဖက်အုပ်ချုပ်ရေးကိုအသွင်ကူးပြောင်းရေးဆရာအကြံဉာဏ်တွေပေးဖို့အင်ဒိုနီးရှားအနေနဲ့အစ်မြတ်ဗိုလ်ချုပ်တယောက်ကိုမြန်မာနိုင်ငံကိုဆစ်လွတ်မယ်လို့အင်ဒိုနီးရှားသမ္မတဝီဒိုဒိုကပြောပါတယ်ဟတ်ဆန်အင်စတီကျူရဲ့အာရှပစိဖစ်လုံခြုံရေးဆရာဥက္ကဋ္ဌပက်ထရစ် M ခရိုနင်ကတော့အင်ဒိုနီးရှားရဲ့မြမအရေးကြိုးပမ်းမှုပေါ်အခုလိုသုံးသပ်ပါတယ
် I think Indonesia is serious about wanting to improve
Indonesia ဟာမြန်မာနိုင်ငံအခြေအနေတိုးတက်စေချင်လို့အလေးနဲ့ထားပြီးစဉ်းစားပါတယ်ဒါပေမဲ့သူ့ကိုအနောက်အရှက်အဖြစ်မြင်လာမှာကိုမလိုလားတယ်လို့လိုချင်တဲ့ရလတ်နဲ့ဆန့်ကျင်တဲ့အပြုအမူတွေလှုပ်ဆောင်ရင်းလိုချင်တဲ့ရလတ်ရဲ့ဆန့်ကျင်ဘက်အခြေအနေဖြစ်လာမှာကိုလည်းမလိုလားပါဘူးအလုံးစုံတန်ခတ်ပိတ်ဆို့အရေးယူဖို့လည်းသူတို့စဉ်းစားမှာမဟုတ်ပါဘူးတွဲဆောင်ဆွေးနွေးမှုအလုံးကိုရပ်တန့်လိုက်တာကအကျိုးဖြစ်ထွန်းမယ်လို့သူတို့မယူဆပါဘူး
1969ခုနှစ်စတင်တည်ထောင်ခြင်းကစပြီးအာဆီယံဟာအဖွဲ့ဝင်တိုင်းပြည်တွေရဲ့ပြည်တွင်းရေးကိုဝေရောက်ဆွတ်ဖက်တာမျိုးမလုပ်ဘူးဆိုတဲ့မူဝါဒကိုချမှတ်ထားပါတယ်။2021ခုနှစ်ဧပြီလတုန်းကမြန်မာစစ်ကောင်းဆောင်နဲ့အာဆီယံကောင်းဆောင်တွေကြားသဘောတူထားတဲ့ရန်လုံမှုတွေကိုရပ်တန့်ပြီးအငင်းပွားနေတဲ့နှစ်ဖက်ကြားတွေ့ဆုံဆွေးနွေးရေးအချက်၅ချက်ပါသဘောတူညီချက်ကိုမြန်မာစစ်ဆိုးရဘက်ကအောက်ထည့်ဖို့နှိမ့်ကွေးနေပါတယ်။ဒါကအာဆီယံပေါ်ဖိအားတွေဖြစ်စေပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကဒေါ်မန်နီမောင်ထောက်ပြတာက
မြန်မာ has not reached
မြန်မာနိုင်ငံနေနဲ့ဧပြီလကုန်မှာအချက်၅ချက်သဘောတူညီမှုတွေကတစုံတစ်ခုကိုမှအကောင့်ထဲပေါ်နိုင်တာမရှိဘူးဆိုရင်တော့သူတို့အတွက်အကျိုးဆက်တွေတွေ့လာမှာပ
ါသမရဝီဒိုဒိုက writer သတင်းဌာနကိုပြောကြားရမှာတော့မြန်မာစစ်အစိုးရဘက်ကသဘောတူညီချက်ကိုမလိုက်နာဘူးဆိုရင်ပြက်ပြက်သားသားဆောင်ရွက်သွားဖို့အသင့်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့အင်ဒိုနီးရှားအနေနဲ့ဘယ်လိုပုံစံနဲ့အရေးယူဆောင်ရွက်မလဲဆိုတာကိုတော့အသေးစိတ်ထုတ်ပြောတာမျိုးမရှိသေးပါဘူးခင်ဗျာ